KNU KM မြို့သားအစည်းအရုံးတက်မ6နယ်မြေမှာလှုပ်ရှားနေတဲ့ KNLA PDF ပူးပေါင်းထားတဲ့ကော့ဘရာစစ်ကြောင်းတစ်ခုအပေါ်မှာစစ်ကောင်စီကတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးတချို့အပါအဝင်ရဲဘော်3ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောဆိုပါတယ်။တက်မ6နယ်မြေမှာအခုရက်ပိုင်းတွင်စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်မှုတွေအပါအဝင်လက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်နေသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီအခြေအနေတွေကိုတော့ထိုင်းနိုင်ငံအခြေစိုက်VOA သတင်းတောက်မအေးအေးမာကဆက်ပြီးပြောပြမှာပါခင်ဗျာ
KNU ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကအဖွဲ့ဝင်10ဦးလိုက်ပါလာတဲ့ရိခာတင်ကားကိုဘလဲဒိုကျေးရွာအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာပါကားပေါ်မှာပါလာသူရဲဘော်တချို့ပိတ်မိနေတာကိုကယ်တင်နိုင်ခဲ့ပေမဲ့အမျိုးသမီးတွေအပါအဝင်ရဲဘော်3ဦးကြာဆုံးခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်ကျွန်တော်မနေ့ကပေါ့နော်ကော့ဘရာရပြီဝလီကာနန်ဘော့မှာရှိတဲ့ဒီကော့ဘရာစစ်ကြောင်းချင်းချင်းနဲ့မြင်လို့ရှိတဲ့ဤခတင်ကားတစ်စီးကကိုမေရရေလို့ဆယ်ဦးနဲ့တူဤခတင်ကားတင်လာတဲ့အချိန်မှာဒီစက္ကစားဘက်ကနေလည်းလက်နက်ကြီးလက်နက်ငယ်နဲ့ဆက်ဆက်လက်ဆက်စားသိမ်းမောက်ပြီးတော့ရေဘော်သုံးဦးကြာဆုံးတယ်အဲ့ဒါတော့နောက်ဆုံးဖြစ်နေပေါ့နော်ရဲဘော်သုံးဦးကြာဆုံးခဲ့တယ်ရဲဘော်သုံးဦးကြာဆုံးဒီသူတို့ကဒီဘောဘောသက်ခမ်းဆုံးရှုံးခဲ့တဲ့အပေါ်မှာမူတည်ပြီးတော့ဒီကျွန်တော်တို့ကိုအမြဲတမ်းလူလူတန်လေတက်ထိုင်နေကြတာပေါ့နော်အဲ့တော့မနေ့ကရိခာတင်ကားကိုလမ်းကနေဖြတ်တိုက်ပြီးတော့သူတို့ကဒီကားသိမ်းမောက်သွားလဲရဲဘော်သုံးဦးကားလည်းမပိတ်မိနေလဲအာရဲဘော်ကျန်တဲ့ရဲဘော်တွေတော့တုံ့မြောက်ခဲ့တယ
်ဟုတ်ကဲ့
ပိတ်မိနေတဲ့ရဲဘော်လည်းကယ်ထုတ်နိုင်ခဲ့တယ်ဒီနေ့ကြာဆုံးသွားတဲ့ရဲဘော်တွေဒီနေ့ပဲတော်တော်များများကြတယ
်ကြာဆုံးသွားခဲ့တဲ့အထက်မှာအသက်28နှစ်အရွယ်ရဲဘော်အေမူအသက်22နှစ်အရွယ်ရဲဘော်လူလူဖော်အသက်20အရွယ်ရဲဘော်ကျော်ကြီးတို့ပါဝင်တယ်လို့သိရပါဗျ။ဒါပေမဲ့ထိခိုက်သေးဆုံးတာနဲ့ပတ်သက်လို့တော့ကော့ပိုရာစစ်ကြောင်းဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ကော့ပိုရာစစ်ကြောင်းရှိတဲ့နေရာဘက်ကိုစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ပြီးလက်နက်ကြီးတွေသုံးပြီးထိုးစစ်ဆင်မှုတွေရှိနေတယ်လို့လည်းပြောပါဗျ
။လေကြောင်းပစ်ကူကတော့အမကြာခဏဆိုလို့လာတာပဲ။တိုက်ပွဲလန်ကြားရင်လေကြောင်းပစ်ကူကလူတွေရောက်လာတာပါရောက်လာလို့ရှိရင်သူတို့ဟိုလူကျင်တဲ့တိုက်ချက်ကိုတော့ဖြစ်တယ်ပဲဒါပေမဲ့တစ်ခါမှတော့ဖြည်းဖြည်းရောက်ကျွန်တော်တို့ကထိခိုက်တာဖြစ်ပါဘူ
းစစ်ကောင်စီဘက်ကတက်မ44အပါဝင်အဲ့ဒီနယ်မြေမှာတက်တည်စုပြီးအင်အားသုံးကစစ်ကြောင်းတွေထိုးခဲ့ပြီးမြေပြင်မှာအထိနာနေတာကြောင့်လေကြောင်းပစ်ကူတွေအကြိမ်ကြိမ်သုံးခဲ့ပါတယ်ကော့ပိုရာစစ်ကြောင်းဘက်ကလည်းစစ်ကောင်စီတပ်သားတချို့ကိုစစ်သုံးပန်းဖြစ်ဖမ်းမိတာကော့ပိုရာစစ်ကြောင်းတွေကိုစီဒီအန်လုတ်ချင်တဲ့တပ်သားတွေကိုလာဖို့ဖိတ်ခေါ်တာတွေလုပ်ခဲ့ပါတယ်ကော့ဘရာစစ်ကြောင်းနဲ့တိုက်ပွဲတွေဖြစ်တဲ့အခါတိုင်းမှာအကြဆုံးများပြီးစစ်ကောင်စီဘက်ကလက်နက်ဆုံးရှုံးတာတွေကြောင့်လည်းလေကြောင်းကနေပစ်ကူတာတွေမကြခဏလုံးလေးရှိတယ်ဆိုပြီးစစ်ကြောင်းကတာဝန်ရှိသူတွေကလည်းပြောပါတယ်အခုကတော့အဲ့ဒီနယ်မြေထဲမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အခုလိုမျိုးကြားဖြတ်တိုက်ခိုက်တာတွေလည်းရှိနေပါတယ်ရှင
်ဒါကတော့ခရင်ပြည်နယ် KNU ထိန်းချုပ်ရွာတမ6ဒေသအတွင်း KNL နဲ့ PDF ပူးပေါင်းထားတဲ့ကော့ဘရာစစ်ကြောင်းကရဲမေ2ဦးရဲဘော်တို့ပါဝင်3ဦးကြာဆုံးသွားခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးအေးမှပြောပြသွားတာပါ